ကရင်ပြည်နယ်မဲသဝေါဒေသမှာကရင်နယ်ခြားစောက်တိုင်းနဲ့မြမတက်မတော်ပူးပေါင်းတပ်ဖွဲ့တွေကခွဲထွက် DGB တပ်တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားနေပြီးထိခိုက်တိုက်ကြမှုတွေလည်းရှိနေပါတယ်။ကရင်နယ်ခြားစောက်တိုင်းနဲ့မြမတက်မတော်ပူးပေါင်းတပ်ဖွဲ့တွေရဲ့ထိုးစစ်ကြောင့် DGB အဓိကတပ်စခန်းတစ်ခုဆုံးရှုံးခဲ့ရတယ်လို့ထိတ်တန်းခေါင်းဆောင်တချို့ထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။အပြည့်စုံကိုတော့ထိုင်းချီဆိုင် VOA သတင်းတောက်နိုင်ကွင်းအင်ကပြောပြမှာဖြစ်ပါတယ်။
ဟုတ်ကဲ့ပါကရင်ပြည်နယ်မဲရဝေါဒေသတွင်းမှာခွဲထွက် DGB တပ်ဖွဲ့တွေနဲ့ကရင်နယ်ခြားစောက်တိုက်ရင်မြမတမတော်ပူပေါင်းတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာဒီကနေ့ပါဆိုရက်သက်သက်နှစ်ပတ်ကြာမြင့်ပြီးဖြစ်ပါတယ်မနေ့ကညနေပိုင်းမှာကရင်နယ်ခြားစောက်တိုက်ရင်နဲ့မြမတမတော်ပူပေါင်းတပ်ဖွဲ့တို့ကနေ DGB ဘက်ကခံစစ်နေရယူထားတဲ့ဝါကလူလူကုန်းလို့ခေါ်တဲ့ဝဘိုးတောင်စခန်းကိုသိမ်းပိုက်နိုင်ခဲ့ပါတယ်မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ DGB အကျိုးတော်ဆောင်သူစလဲကိုကျော်တီဟာကအခုလိုပြောပါတယ
်မနေ့ကတောက်တော့ခြင်းနေရတော့နှစ်နာရီတခါသုံးနာရီတခါလောက်တော့တို့ကလက်မှတ်ကြည့်နေပြစ်တာတွေရှိတယ်နောက်တစ်ခါတို့သုံးပြနေနေပေါ့နော်တို့တက်လာတာတွေရှိတယ်တက်လာတဲ့အပေါ်မှာတော့ဒီဘက်ကရင်ဆက်ပြင်းနေနေပြန်ပေးတာရှိတယ်နောက်မိုင်းတွေပဲထိသွားတဲ့အခါမှာတို့ပြန်ဆုတ်သွားတာတွေရောရှိတယ်ဗျ
လူလက်နဲ့အင်အားမမျှလို့ CGB ဘက်ကခံစစ်နေရယူထားတဲ့ဝါကလူလူကုံစခန်းကနေဆုတ်ခွာရပေမဲ့လည်းခံစစ်ရှင်ပျောက်ကြားစနစ်ကိုကျေတုံးသွားမယ်လို့ DGB ပြန်ကြားရေးရာရှိဘူကြီးစိုးရက်ထက်ကအခုလိုပြောပါတယ
်။အင်အားမမျှဘူးလက်နဲ့အင်အားချင်းမမျှတဲ့အနေအထားမှာတော့ကျွန်တော်တို့ခံစစ်တွေသဘောတရားနဲ့ခံစစ်ရှင်သဘောတရားနဲ့ကျွန်တော်တို့နယ်မြေထဲမှာပျောက်ကြားစနစ်နဲ့ဆက်ပြီးအခုခံစားဖို့ကျွန်တော်တို့ပြင်ဆင်ထားပြီပါတယ်နော်
။ CGB အသက်တွေကတော့မဲရဝဖက်ချန်းဖိတ်ခါကုန်းဘက်မှာစံကြခံခုခံနေစေလို့လည်းသူကဆိုပါတယ်။မနေ့ညကဖြစ်ပွားခဲ့တဲ့ဝါကလူလူကုံစကန်းသိန်းတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့ DGB ခေါင်းဆောင်သူပူမူကြီးစောစန်းအောင်လည်းထိခိုက်တန်ရာရရှိသွားတယ်ဆိုတဲ့သတင်းတွေလည်းပေါ်ထွက်နေပါတယ်။သူပူမူကြီးစောစန်းအောင်ထိခိုက်တန်ရာရရှိသွားတယ်ဆိုတဲ့သတင်းဟာအတိမပြုတ်နိုင်သေးဘူးလို့ပူကြီးစောရက်ထက်ကခုလိုပြောပါတယ
်။ဟုတ်လားသတင်းကြားတယ်ဒါပေမဲ့အဲ့ဒီအရာနဲ့အသက်လို့အဆက်အသွယ်ရအောင်ကျွန်တော်တို့စူးစမ်းနေတယ်ဒါကြောင့်မလို့တီတော့မရှိနိုင်ဘူးနော်။
25ရင်းနေညနေပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်သူပူမူကြီးစောစန်းအောင်တန်ရန်ရရှိခဲ့ပြီးမဲဆောက်ဆေးရုံမှာစေကုသခံရရတယ်လို့သတင်းတွေပေါ်ထွက်နေပေမဲ့တန်ရန်ရသူဟာသူပူမူကြီးစောစန်းအောင်မဟုတ်ပဲတခြားတီဂီပီအရာရှိသူဖြစ်တယ်လို့မဲဆောက်မြို့ခြေဆိုင်ပြည်သူတိုးသက်ရေးသားဦးရဲ့အသွင်မှုချုပ်သောက်တာကျော်မျိုးကပြောပါတယ
်ပူမူကြီးစောစန်းအောင်တော့တန်ရန်ရတယ်လို့ကျွန်တော်မကြမ်းမိသေးဘူးတခြားအရာရှိတယောက်လောက်တော့နည်းနည်းပါးပါးရတယ်ဆိုအနေထားမျိုးတော့ရတယ်အတိအကျတော့မရသေးဘူးပေါ့နော်ဆက်ပတ်မှုနည်းနည်းလေးရောနေခက်ခဲနေတယ်
မနေ့ကတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကရင်နယ်ခြားစောက်တပ်ဖွဲ့ကိုဆက်တွယ်မေးမြန်းခဲ့ပေမဲ့တာဝန်ယူဖြေကြားပေးမဲ့သူတော့မရှိခဲ့ပါဘူး။ DGB ခွဲထွက်ဖွဲ့ထိန်းချုပ်နိုင်မည်ဖြစ်တဲ့မဲရဝေါဒေသကိုတပ်မတော်နဲ့ BGF နယ်ခြားစောက်တပ်ပူးပေါင်းတပ်ဖွဲ့တို့နေရာဒေသအလုံးကိုသိမ်းပိုက်ထားနိုင်ပြီလို့ BGF လူမှုကွန်ရက်မှာဖော်ပြထားပေမဲ့လည်းတခြားတည်ပြုချက်မရရှိသေးပါဘူး။ကရင်ပြည်နယ်မဲရဝေါဒေသမှာစက်တင်ဘာလ၂ရက်နေ့ကစလို့တိုက်ပွဲတွေဆက်တင်ဖြစ်ပွားလာတာရက်သက်သက်နှစ်ပတ်ရှိပြီဖြစ်ပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတော့မြမတမတော်ကရောကရင်နယ်ခြားစောက်တပ်ဖွဲ့ကပါတရားဝင်သတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။အခုလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မဲရဝေါဒေသခံခြေရွာသား3000ကျော်ဟာစစ်ဘေးလွတ်ရန်မြန်ကြီးငူဒေသဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီရက်ပိုင်းတွေမှာမဲရဝေါဒေသတွင်တိုက်ပွဲတွေတာမကကချင်ပြည်နယ်တွင်မြမတမတော်နဲ့ KNU လွတ်လပ်ရေးဖွဲ့တို့နဲ့လည်းတိုက်ပွဲတွေရက်ဆက်ဆူဆူလို့ဖြစ်ပွားနေပါတယ်။အနေဒီအစိုးရတဲ့နေနဲ့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားဖို့လိုအပ်နေတယ်လို့ဂျီတုတိုးသက်ရေးတာဦးရဲ့အသွေးမှုချုပ်ဒေါက်တာကျော်ညွတ်ကသူ့အမည်ကိုခုလိုပြောပါရယ
်လက်ရှိတိုက်ပွဲဒီအကောင်လုံးကိုရပ်ဆိုင်ပြီးတော့အားလုံးတာဝန်ထမ်းရေးဆိုတဲ့ NLD ရဲ့ရေကောက်ဝေးကြီးဆိုတာပေါ့နော် All inclusive ဆိုတဲ့အပိတ်တွေကိုတိကျပြပြေဝအောင်လုပ်ပြီးဆိုင်ရယ်ဆိုရင်ဒီတိုက်ပွဲတွေတိုက်ဆက်မလို့ဘူးထိုးတာတဲ့လူငယ်တွေရဲ့အသက်တွေကဆုံးရှုံးစရာအကြောင်းရှိပေါ့လေဒီကနေ့တောင်းတယ်ဆက်စပ်ဒီကောင်စုကိုတောင်းတယ်ဆိုပြီးတော့ပြောနေဒီမှာခုလိုဆက်ရှင်မှုကြီးဖြစ်ရတဲ့အတွက်ကတော့သာသာကအလုံးမသားစေမကောင်းရတော့ဖြစ်တယ
်။လက်ရှိမြန်မာနိုင်ငံမှာ23ရာစုပြည်လုံးညီလာခံကဘီတောင်စုငင်းချမ်းရေးညီလာခံကျင်းပပြီးစီးခဲ့ပေမဲ့ကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်ဒေသတွေမှာတိုက်ပွဲရပ်တန့်နိုင်ခြင်းမရှိသေးပါဘူး။တိုက်ပွဲတွေနဲ့သူတွန်တွဲပါလာတဲ့စစ်ပြေတော့ကတဲ့ရေးပြဿနာဟာ NLD အစိုးရတဲ့အတွက်စင်ကိုမှုတစ်ခုလိုဖြစ်နေပါလေခင်ဗျာ။